မြန်မာနိုင်ငံမှာတစ်တောပြုံးတိမှုနဲ့တစ်တောဆင်တန်းကျဆင်းနေတာကနေကာကွယ်ဖို့နော်ဝေးနိုင်ငံကအမေရိကန်ဒေါ်လာ 5.5 သန်းအကူအညီပေးဖို့ကတိပြုလိုက်ပါတယ်တစ်တော်ပြုံးတိမှုရဲ့အကျိုးဆက်အဖြစ်ရာသီဥတုဖောက်ပြန်လာတာကြောင့် NRD အစိုးရတဲ့အနေနဲ့တစ်တော်ထိန်းသိမ်းရေးကိုစီမံကိန်းချဆောင်ရွက်နေရမှာအခုအခုညီဟာကြီးမားတဲ့အထောက်အကူဖြစ်စေလိမ့်မယ်လို့လည်းတယန်စာတသဘာဝပတ်ဝန်းကျင်ထိန်းသိမ်းရေးဝန်ကြီးဌာနတာဝန်ရှိသူတူကပြောပါတယ်ဆက်သွယ်မေးမြန်းထားတဲ့ကိုညံဝင်းအောင်ကပြောပြမှာပါရှင
်ဥလသမဂ္ဂရဲ့ထုတ်ပြန်ချက်အရကမ္ဘာပေါ်မှာတစ်တော်အပြုံးတိဆုံးနိုင်ငံတွေထဲမှာဘရာဇီးအင်ဒိုနီးရှားပြီးရင်မြန်မာနိုင်ငံကတတိယနေရာမှာရှိနေပါတယ်အထူးသဖြင့်ဘကိုးယိုးမကနေဆယ်စုနှစ်နဲ့ချီပြီးအဖိုးနှံကျွန်းသစ်တွေကိုတရားဝင်ရောတရားမဝင်နှီးတွေနဲ့ပါခုတ်ယူခဲ့တာအပြင်အခြားပြည်နယ်နဲ့တိုင်းတွေမှာတရားမဝင်တစ်ခိုးထုတ်နေတာကြောင့်တစ်တော်အစင်တန်းကြာဆင်းလာတာဖြစ်ပါတယ်။ဒါကြောင့်မြန်မာနိုင်ငံရဲ့တစ်တော်ပြုံးတိမှုနဲ့တစ်တော်အစင်တန်းကြာဆင်းမှုကနေကာကွယ်ဖို့နော်ဝေးနိုင်ငံကအမေရိကန်ဒေါ်လာ 5.5 သန်းအကူအညီပေးအပ်ဖွဲ့ကိုဒီကနေ့နေပြည်တော်မှာကျင်းပတာဖြစ်တယ်လို့တယန်ဇာတာနဲ့သဘာဝပတ်ဝန်းကျင်ထိန်းသိမ်းရေးဝန်ကြီးဌာနဒုညွှန်ကြားရေးမှူးချုပ်ဦးကျော်ကျော်လွင်က VOA ကိုပြောပါတယ
်။ပမာဏတော့အဲဒီ 5.5 သန်းပေါ့ပေးတဲ့အကြောင်းအရာရဲ့ခေါင်းစဉ်ကတစ်တော်ပြုံးပြီးခြင်းနဲ့တစ်တော်တန်းစားချဆင်းခြင်းကနေပြီးတော့ကာဗွန်ဒိုင်အောက်ဆိုက်တန်းငွေထုတ်လုပ်မှုကိုရှော့ချရေးလုပ်ငန်းစဉ်မြန်မာနိုင်ငံမှာအဲ့ဒီလုပ်ငန်းစဉ်တွေအတွက်ပေးတာ
။နော်ဝေးနိုင်ငံကပေးအပ်တဲ့အကူအညီနဲ့2020ခုနှစ်အထိ၄နှစ်စီမံကိန်းကိုဘယ်လိုအစီအစဉ်တွေနဲ့လှုပ်ဆောင်သွားမယ်ဆိုတာကိုလည်းဦးကျကျော်လွင်ကရှင်းပြပါတယ်
။အဲ့တော့အဲ့လုပ်ငန်းစဉ်တွေမှာဆိုရင်နံပါတ်၁ကတော့တော်ပြုံးပြီးခြင်းကိုကျွန်တော်ပြန်လဲကူစားတဲ့အချိန်မှာတော်စိုက်ခင်းကိုပြန်လဲတည်ထောင်မယ်။နောက်ပြီးတော့ဒီတော်အတန်းစားချခြင်းနေတဲ့တော်တွေကိုတော်တန်းစားပြန်လဲပြီးတော့တိုးတက်ကောင်းမွန်အောင်ပြည်သူထိန်းသိမ်းစောင့်ရှောက်နေတဲ့တော်ကိုပြည့်စုံမယ်ဒီလုပ်ငန်းစဉ်တွေစောင့်ရဖို့အတွက်ကျွန်တော်နော်ဝေးဆွေးနွေးနေကူညီခြင်းဖြစ်ပါတယ်။တိတော့တန်းစားချဆင်းခြင်းကတော့ပုံမှန်လည်းပြောရရင်တော့ကျွန်တော်တိတော့ဒီထဲမှာအဖိုးတန်နဲ့တင်ယူကျွန်တော်မြန်မာနိုင်ငံတိတော့ဆိုရင်တော့ Champion Group Brawl ကိုပဲရွေးပြီးတော့ခုတ်လို့ရှိရင်ကျွန်တော် Champion Group Brawl ရဲ့ပါဝင်မှုကညွန်နေသွားမယ်အဲ့တော့တခြားတန်ဖိုးနဲ့လူသုံးနဲ့တင်ယူရီကအကြီးအတွက်ပုံမှန်များပြလာတယ်နောက်တစ်ခုကကျတော့ကျွန်တော်ဒီတော်ရီတွေကနေတစ်တီကိုထုတ်ထုတ်ရှိကျွန်တော်တစ်ပင်ကြီးဒီတစ်ပွားကြီးမရှိဘဲနဲ့ဝါးကြီးကျုံပင်ပြီးပို့ပြီးတော့များလာတယ်အဲ့အတွက်ကြောင့်တတော်အတန်းစားကြာဆင်းလာတာကိုခေါ်တာပါဗျာ
2016ခုနှစ်အစပိုင်း NLD အစိုးရတက်လာပြီးနောက်ပိုင်းမြန်မာနိုင်ငံရဲ့တတော်ပြုံးတိမှုကိုပြန်လည်သုံးသပ်ခဲ့ပြီးဘကိုးရုံးမမှာတစ်ထုတ်ယူသုံးဆွဲမှုကို10နှစ်ထိရပ်ဆိုင်းထားဖို့အစိုးရကညွှန်ကြားထားပြီးဖြစ်ပါတယ်နော်ဝေးကမြန်မာနိုင်ငံကိုအခုပေးတဲ့အကူအညီဟာကုလသမဂ္ဂ UN Reach Plus အစီအစဉ်ဖြစ်တဲ့တတော်ပြုံးတိမှုတတော်အစဉ်တန်းကြာဆင်းမှုနဲ့ကာဗွန်ဒိုင်အောက်ဆိုက်ထုတ်လုပ်မှုရော့ကျရေးအမျိုးသားအဆင့်ကာကွယ်တဲ့အစီအစဉ်ဖြစ်တယ်လို့သိရပါတယ်။တစ်တော်မရှိရင်ကာဗွန်ဒိုင်အောက်ဆိုက်ထိန်းချုပ်မှုရော့ကျလာမှာဖြစ်ပြီးရာသီဥတုဖောက်ပြန်ဆိုးရွားတဲ့အခြေအနေမျိုးနဲ့ရင်ဆိုင်ရမှာဖြစ်တဲ့အတွက်ဒီကိစ္စကိုအလေးထားကင်တွယ်ဖို့လိုတယ်လို့ဦးကျော်ကျော်လွင်ကသုံးသပ်ပါတယ်
။ကမ္ဘာမှာတစ်တော်ပြုံးပြီးမှုအများဆုံးကနံပါတ်1ကဘရာဇီးပါနံပါတ်2ကအင်ဒိုနီးရှားပါနံပါတ်3ကမြန်မာဖြစ်ပါတယ်။တို့ဝန်ခံပါတယ်သုံးဆဲမှုများလို့ကမ္ဘာပြည်တော်ကြီးကနေအခြားမြေအသုံးချမှုတွေပြောင်းသွားတဲ့အကြောင်းဖြစ်ပါတယ်။ရာသီ climate change ဖြစ်စီတဲ့အကြောင်းရင်းတွေထဲမှာဒါလီတဲ့ဥကာဗွန်ဒိုင်အောက်ဆိုက်ထုတ်လွှတ်မှုဖြစ်ပါတယ်။အဲ့တော့တတော်ပြုံးပြီးမှုကြောင့်ကျွန်တော်ကာဗွန်ဒိုင်အောက်ဆိုက်ထုတ်လွှတ်မှုများတယ်။ဒီလိုမျိုးစုံနဲ့ကာဗွန်ဒိုင်အောက်ဆိုက်ထုတ်လွှတ်တဲ့မြေအားလုံးကတော့ရာသီဥပြောင်းလဲမှုကိုကျွန်တော်ဖြစ်ပေါ်စေပါတယ်။ဒါကြောင့်မို့လို့တတော်ပြုံးပြီးမှုကတော့ climate change အတွက်အလွန်ကိုအရေးပါတဲ့နေရာကဖြစ်ပါတယ
်။မြန်မာနိုင်ငံကတိုင်းနယ်ပြည်နယ်အလိုက်လူဦးရေထူထပ်မှုနဲ့တစ်တော်တည်ရှိမှုအချိုးစားပေါ်မူတည်ပြီးတွက်ချက်မယ်ဆိုရင်အေယာဝတီတိုင်းကတစ်တော်ပြုံးတိမှုအများဆုံးဖြစ်ပြီးကချင်နဲ့စကိုင်းတိုင်းတွေမှာတစ်ခိုးထုတ်နေတာတွေရှိပေမဲ့တစ်ပင်တစ်တော်တွေကျန်နေသေးတယ်လို့တစ်တော်ဦးစီးဌာနကပြောပါရခင်ဗျာ